မင်္ဂလာပါခင်ဗျာအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုလွှတ်တော်မှာတည်ပြုဖို့အတွက်ဖိအားမပေးဘဲဆွေးနွေးညှိနှိုင်းတဲ့တယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်ပြည်နည်းပညာတက္ကသိုလ်ကွန်ပျူတာတက္ကသိုလ်နဲ့ပြည်ဝိဇ္ဇာသိပ္ပံတက္ကသိုလ်တွေကကျောင်းသား45ဦးနဲ့မလ20နေ့ကတွေ့ဆုံစဉ်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောခဲ့တာလို့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်တို့ကပြောပါတယ်
ဒီကအဓိကပြောတာကဒီလွတ်တော်ကိုဘယ်နည်းဘယ်နည်းအတွေ့အပြီးလောက်ရမယ်ဆိုတော့ဖီအာမျိုးပေးမှုမျိုးကတော့မသိတော့ဘူးလို့ပြောတယ်ဥပဒေတစ်ခုကအမြန်ဆုံးဖြစ်လာတယ်ဆိုတာထက်တဲ့အကောင်းဆုံးဖြစ်အောင်တင်းနေညီနိုင်ပြီးတော့ဖြေရှာပြီးတော့ဥပဒေတစ်ခုကိုပြဋ္ဌာန်းတာကပို့ပြီးတော့တင့်တော်တဲ့ဥပဒေဖြစ်လိမ့်မယ်လို့အန္တရာပြောကြတယ်ဟိုကျွန်တော်တို့အကြံပေးသွားတာကလွတ်တော်ထဲမှာဘယ်နည်းဘယ်နည်းအတွေ့မှာအပြီးပေးရမယ်ဆိုတဲ့ပုံစံမျိုးဟာဒီမိုကရေစီမဆန်ဘူးလို့ပြောသွားတယ်
အခုချိန်ဟာမျိုးသားရင်ကြားစည်ရေးအတွက်လှုံ့ဆော်ရမယ့်အချိန်ဖြစ်တဲ့အတွက်မျိုးသားရင်ကြားစည်ရေးကိုထိခိုက်စေတဲ့လုပ်ရက်တွေကိုရှောင်ရှားရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ပြည်မြို့မှာကျင်းပတဲ့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်အထိမ်းအမှတ်ပွဲမှာ NLD ပါတီဝင်လူငယ်တွေရဲ့တရုတ်ဖော်ကကွယ်နဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။လူငယ်များဟာကျွန်တော်တို့ NLD လူငယ်များဟာလုပ်ပေးတဲ့ဖြောပြေးစီစဉ်ပါကျွန်တော်ဆက်တဲ့ပိုင်းတွေရှိပါလေမဆက်တဲ့ပိုင်းတွေလည်းရှိပါလေအဲ့ဒါတို့ကျွန်တော်ပုံမှန်လေးတွေပြရမှာပထမပိုင်းကနေပြီးတော့ဖဖေးကိုဂုံပြူတာတချင်းဆိုတာကတော့ကျွန်တော်ဆက်တယ်ဒါဟာဖဖေးရဲ့ဝေးရည်နဲ့စီလျော်တဲ့ကိစ္စဖြစ်တယ်ဒါပေမဲ့နောက်ပိုင်းကစီလျော်ကျွန်တော်မဆက်ဘူးဆိုတာတက်တက်လာလာပြောရလူတွေကလက်ခုပ်ကြည့်တဲ့ဩဝါပေးတယ်ဆိုရင်ကျွန်တော်ဟာအမျိုးသားပြန်လဲရင်ကြားစီရင်ကိုတည်ဆောက်နေတဲ့အချိန်မှာအတိတ်ကအပြစ်ဆိုးတွေကိုတစ်ခါတပြန်နှံပြီးတော့အချင်းချင်းကြားမှာစိတ်ဝင်ပွဲအောင်လို့ကျွန်တော်တို့မလုပ်တဲ့အချိန်မှာမလုပ်ရဘူး။ဒါကိုကျွန်တော်တို့နားလည်ရမယ
်။ပညာရေးဥပဒေမူကြမ်းမှာသုံးနှုန်းထားတဲ့စကားလုံးတွေထဲမှာတချို့ကမိခင်ဘာသာစကားနဲ့ပတ်သက်လို့ရှင်းလင်းပြောင်းလဲဖို့လိုတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကပြောလိုက်ပါတယ်မလ9ရက်နေ့ကလွှတ်တော်မှာပြုလုပ်တဲ့မြို့သားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကြားနာပွဲမှာဦးမြင့်ထွန်းကအခုလိုပြောလိုက်တာဖြစ်ပါတယ
်ဥပမာဆိုတော့တစ်ခုပါပဲဥပမာစကားရှိမှာဆိုမိခင်ဘာသာစကားတည်ကြားလို့ရှိရအဲ့ဒီမိခင်ကြီးကဒီဘေဂါဒက်စ်ကြီးဖြစ်တယ်ဘယ်လိုလဲတေယုမာကြီးဖြစ်တယ်ဘယ်လိုလဲအဲ့တော့တေယုစကားကြီးဘေဂါဒက်စ်စကားကြီးတင်ရအဲ့တော့ဒါရေတိုင်းရင်းသားလေးတစ်ထည့်လိုက်မကောင်းဘူးလားတိုင်းမိခင်ဘာသာစကားသင်ကြလို့ရှိရဟာမှန်တယ်အဲ့လိုရှင်းပြနေတာဒီကော်ဒီလေးပေါ်မရှင်းပြဘာမှလည်းမရှင်းပြဘူးလေဥပဒေကဘလို့မှမတွက်နိုင်ဘူး
အလုရှင်ဘက်ကပေးနိုင်တဲ့လောက်ခါကိုပေးတာဖြစ်ပြီးဒီအပေါ်မှာအလုသမားတွေဘက်ကလက်ခံရင်အားလုံးပြည်လည်သွားမယ်လို့ရန်ကုန်တိုင်းနယ်စပ်ရေးရာနယ်လုံခြုံရေးဝန်ကြီးပုံမှုကြီးတင်ဝင်းကပြောလိုက်ပါတယ်မလ၄ရက်နေ့ကရွှေပြည်သားအလုသမားဆန္ဒပြပွဲလာရောက်ဆွေးနွေးစဉ်အခုလိုပြောလိုက်တာဖြစ်ပါတယ
်ဟုတ်အလုရှင်အလုသမားဆိုရလဲနှစ်ယောက်ညှိရလားဒါသူတို့ဘဝဝင်ချန်တာတော့ချောင်းညှိပေးနေတယ်အခုဆိုတလားကြုံနေညှိပေးတာဟုတ်သူတို့လိုချင်တာကြီးတောင်းလို့လည်းမဖြစ်နိုင်ဘူးကိုကပေးနိုင်တယ်သူကပေးနိုင်တယ်စိတ်ဝင်ပန်ရှင်ပေးနိုင်တဲ့အတိုင်းဒါဒီဘက်ကဟလာတောင်းဆိုရတဲ့ပိုင်းတာဒီပေါ်မူတည်ပြီးညှိနှိုင်းပေးရတဲ့အပိုင်းရှိပါတယ်အဲ့တော့အလိုမဝင်ကျွန်တော်စက်နေမှာရှိပဲကျွန်တော်တို့ကကျွန်တော်အလိုသမားတွေကျွန်တော်ပို့ရချင်တာသူတစ်ထောင်ပြောတယ်1500ကျွန်တော်ပေးစီချင်တာဒါကျွန်တော်တို့ဆန္ဒမပို့ပြီးတော့ရစီချင်တယ်သို့တော်လည်းပဲသူတို့ကအခုကသူကသူပေးနိုင်တဲ့အတိုင်းဒါဒီသူပေးပြီးပြီလို့ရှင်းမှာလည်းဒါအလိုသမားဘက်ကလည်းဒေယောဆောင်လက်ခံလက်ခံမှာကျွန်တော်ကအဆင်ပြေတော့မှာလက်မခံဘူးအတင်းလုံးနေတဲ့ခါကျတော့ဘလို့အဆင်ပြေတယ်
ပေါင်းမီတို့ဝေလက်ပတ်အနေဝတ်ပြီးတော့ចောင်းသားဆန္ဒပြသူတွေကိုဖြိုခွဲတဲ့လုပ်ရဟာဥပဒေပါပြဋ္ဌာန်းချက်ဖြစ်တဲ့ရက်ရွာအေဂျင့်တာယာရင်းနဲ့တရားဥပဒေစိုးမိုးရေးအတွက်ပြည်သူလူထုကပါဝင်ကူညီဆောင်ရွက်တဲ့ပုံစံမပေါက်ပါဘူးလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်သူရဦးအောင်ကပြောလိုက်ပါတယ်။မလ6ရက်နေ့ကအရက်ဝတ်စွန်းအရှင်လူငယ်တွေကိုအသုံးပြုပြီးចောင်းသားဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့ပတ်သက်ပြီးဦးအောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ចောင်းသားလူငယ်အဖွဲ့အစည်းတွေကိုအင်အားသုံးပြီးမှဝင်ရောက်ရိုက်နှက်လာလူလူခွဲခြင်းကတော့ဒီအုပ်ကြီးနဲ့ဤမှုရှိမရှိကိုဒါတော့ဥပဒေပြင်ရှင်ရဲ့ပိုင်းကနေပြန်နေသုံးသက်ဖို့လိုမယ်လို့ပြောကြသူပါလေခုလိုပေါ့လက်ပတ်နေပတ်ပြီးတော့မှဘောင်းမီတူဝတ်တဲ့သူနဲ့ပစိုးဝတ်တဲ့သူနဲ့မြို့မဝတ်တဲ့ပုံစံမျိုးနဲ့လှုပ်တာကတော့ဒါတော့ခုနပေါ့ခုနရပါအရင်တိုင်းနဲ့တရားဥပဒေစိုးဝတ်တဲ့ကိုပြည်သူတို့ကနေဝိုင်းဝန်းကူညီဆောင်ရွက်တဲ့ပုံစံမျိုးမရောက်ဘူးလို့မြင်ပါတယ်
အခုတော့မမသားသားစကားများစိတ်ဆင်းရဲလောက်ပါပဲခင်ဗျာကြီးစုနာစင်ကြတဲ့အားလုံးကိုကျေးဇူးတင်ပါတယ်